ထိုင်းနိုင်ငံကနေမြန်မာနိုင်ငံတာချီလိမ့်မြို့ကိုထွက်ပြေးသွားခဲ့တဲ့လူသက်တေခန့်အဖြစ်ဆွဆွဲခံရသူထိုင်းအမျိုးသမီး3ဦးကိုမြန်မာအာဏာပိုင်တွေဘက်ကမဲဆိုင်တာချီလိမ့်ချစ်ကြည်ရေးတရားဘော်ကနေတဆင့်ဇွန်လ3ရက်နေ့ညနေပိုင်းမှာထိုင်းအာဏာပိုင်တွေထံတရားဝင်ပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာလူသတ်မှုနဲ့ဆွဆွဲခံရပြီးမြန်မာနိုင်ငံတာချီလိမ့်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်နေတဲ့တရားခဏ်အဖြစ်ဆွဆွဲခံရတဲ့ထိုင်းမျိုးသမီး3ဦးကိုဇွန်လ3ရက်နေ့ထိုင်းစံတော်ချိန်ည9နာရီခန့်ကမြန်မာအာဏာပိုင်တွေကထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ကြောင်းတာချီလိမ့်မြို့ကတူကပြောပြပါတယ်
အဲဟုတ်တယ်ဗမာကလွှဲပြီးတာဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကွာလွှဲတ
ယ်အဲညာဘက်7နိုင်ခွဲလောက်ကလွှဲတာသဘာခလေးကမှလာလွှဲတယ်ခင်ဗျာ
ဆိုတော့သူကတချီလေးမြို့မှာရောအဲ့ဒီရက်ပါအဲ့လိုအဖမ်းအစည်းတွေကအဲ့လိုလိုက်ရှာနေတာတော့အဲ့လိုမျိုးကြီးဖြစ်လာများများဖြစ်လာ
ညာမရှိဘူးခင်ဗျာဒီလူသုံးတော့ပဲအမရေဘယ်လိုပြောမှန်းဆိုလူသားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုပါစပို့ပေါ်မှာတင်ထားတဲ့ဥစ္စာဘယ်လိုပြောမှန်းဟိုဖုန်းထဲမှာလိုင်းထဲမှာထည့်ပေးရတဲ့ဥစ္စာကျောင်းဗမာဘက်ကမှပဲသူတို့တင်းချောင်းနေတယ်ဆိုတော့ကတဲ့ကိုတော့သူကထိုင်းဘက်ကနေပြေးတယ်ခင်ဗျဟု
တ်ကဲ
့ဒါမှမဟုတ်မနေ့ကတော့ပြန်ပြီးတော့လွှဲပေးလိုက်ပြီခင်ဗျဆို
တော့တင်ပေးလိုက်တော့
ဟုတ်ကဲ့ဗမာ
တာချီလိုက်မှတဲတန်ရှာနေကြလား
မရှာဘူးကြောင်းအဲ့လိုကြောင်းတော့အဲ့လိုကြောင်းတော့ရုပ်သွေးတိုင်းတာလို့တော့မရှာဘူးခင်ဗ
ျဘယ်နှရက်လောက်ကြာ
ခင်ဗျဟု
တ်ဘယ်နှရက်လောက်ကြာ
ပါအော်အမတပတ်စင်းတော့ကြာမယ်ခင်ဗ
ျလွှဲပြောင်းပေးမှုမှာပါဝင်ခဲ့တဲ့မြန်မာအာဏာပိုင်တွေကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလူသက်တရားခဏ်တွေအဖြစ်ဆွဆွဲခံရသူအမျိုးသမီးတွေဟာထိုင်းနိုင်ငံကာရာအိုကေဆိုင်တွေမှာအလုပ်လုပ်ရင်းနဲ့အသက်မွေးဝမ်းကြောင်းနေကြသူများဖြစ်ပါတယ်ဒီထဲကအဓိကတရားခဏ်အဖြစ်ဆွဆွဲခံရတဲ့အသက်24နှစ်ရွယ်ထိုင်းနိုင်ငံသူပီယာနုပလီယိုဟာလူသက်မှုမှာဆရာပါလို့ယူဆရတဲ့အမျိုးသမီးနှစ်ဦးနဲ့အတူမြန်မာနိုင်ငံတာချီလိမ့်မြို့ကအိမ်တလုံးမှာပုံအောင်နေထိုင်နေတာဖြစ်ပြီးထိုင်းနိုင်ငံကလည်းထွက်ပြေးလွတ်မြောက်ခဲ့ပြီးရတရပတ်ခန့်ကြာတဲ့အခါမှာမြန်မာအာဏာပိုင်တွေကရှာဖွေတွေ့ရှိသွားပြီးထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့ပေမဲ့အဓိကတရားခဏ်အဖြစ်ဆွဆွဲခံရသူအမျိုးသမီးဟာမြန်မာအာဏာပိုင်တွေထံကိုကိုယ်တိုင်သွားရောက်ဖမ်းခံခဲ့တယ်လို့လည်းချင်းရိုင်ခရိုင်ရဲမှူးကြီးကထိုင်းသတင်းဌာနတစ်ခုဖြစ်တဲ့ The Nation သတင်းမှာပြောဆိုထားပါတယ်။တရားခဏ်အဖြစ်ဆွဆွဲခံရသူအမျိုးသမီး3ဦးဟာထိုင်းမြန်မာလာအို3နိုင်ငံရွှေစရိကန်ဒေသမှာကာရာအိုကေပျော်တော်ဆက်မယ်ရီအဖြစ်လုပ်ကိုင်ဆက်တောက်နေကြသူများဖြစ်ပါတယ်။ချင်းရိုင်ခရိုင်တွင်းကနာမည်ကြီးကာရာအိုကေဆိုင်တစ်ခုကအသက်22နှစ်အရွယ်နောင် M ဆိုတဲ့အမျိုးသမီးကိုတရားခဏ်3ဦးကပူးပေါင်းကြံစီတက်ဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။သူတို့တွေရဲ့ပြောကြားချက်အရတက်ဖြတ်ခံရတဲ့အမျိုးသမီးကိုကားတစ်စီးပေါ်တင်ပြီးမိမျောတဲ့အထိထုရိုက်ခဲ့ပြီးတဲ့နောက်တက်ဖြတ်ခဲ့တာလို့ဆိုပါတယ်။တိတ်ဆုံးသူနဲ့သူတို့ဟာရန်ညှိုးရှိပြီးအဓိကတရားခဏ်ရဲ့အမျိုးသားမူရင်ဆေးဝါးရောင်းဝယ်တည်ဆောင်တာကိုရဲကိုတရင်ပေးခဲ့တဲ့အတွက်သူအမျိုးသားဟာထောင်ကျသွားခဲ့တယ်လို့လည်းဆိုပါတယ်ဒီအတွက်ထောင်ကျနေသူအမျိုးသားအတွက်ဂလေစားချေတဲ့တပ်ဖြတ်မှုအဖြစ်ထိုင်းသတင်းတွေမှာတော့ဖော်ပြနေပါတယ်အဓိကတရားခဏ်အဖြစ်ဆွဆွဲခံရသူအမျိုးသမီးနဲ့ပတ်သက်လို့ထိုင်းသတင်းတွေမှာဖော်ပြချက်အရငွေရေးစေဘာခိုင်းနေတဲ့အဆက်အသွယ်ရှိသူစင်ကာပူမလေးရှားစတဲ့အာရှနိုင်ငံတွေကိုတွားရောက်ပြီးကာရာအိုကေလုပ်ငန်းတွေမှာလုပ်ကိုင်နေသူဖြစ်တယ်လို့လည်းရေးသားဖော်ပြနေပြီးမြဲသူတို့ရဲ့ရဲစစ်ဆေးချက်ကတော့ထွက်မလာသေးပါဘူးဒီသတင်းဟာထိုင်းနိုင်ငံမှာနာမည်ကြီးနေပြီးမြဲမြန်မြန်ဆန်ဆန်ဖမ်းမိတဲ့ပုံမှာလည်းမေးခွန်းထုတ်နေကြတာပါအခုလောလောဆယ်မှာတော့ထိုင်းရနာပိုင်တွေကအမျိုးသမီး3ဦးကိုဖမ်းဆီးထားပြီးစစ်ဆေးနေဆဲဖြစ်ပါတယ်ရှင်